ရန်ကုန်ပါဝင်မြို့ကြီးတွေကစတင်ကြောင်းနေမှာကလေးငယ်တွေကြားအဆုတ်လေးပြင်းရောင်နာယောဂလက္ခဏာနဲ့ရာသီတုပ်ကွေးအဖြစ်များနေတာကြောင့်ပုဂ္ဂလိကစတင်ကြောင်းတချို့ယာယီပိတ်ရတဲ့အထိဖြစ်ခဲ့ပါတယ်။မိုးရာသီကာလဖြစ်လို့ဒီလိုရာသီလိုက်ဖြစ်တဲ့တုပ်ကွေးနဲ့ရေချောင်းဖြစ်တဲ့ယောဂါတွေဖျားနာမှုတွေဟာလက်နဲ့ကင်ပဋိပက္ခတွေဖြစ်နေတဲ့သခိုင်းတိုင်းအတွင်းစစ်ဘေးရှောင်ကလေးငယ်တွေကြားမှာလဲဒီရဲ့ပိုင်းအဖြစ်များလာတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့သူတွေကပြောပါတယ်။စကိုင်းတိုင်းရင်းမပင်ခရိုင်ကဏီမျိုးနယ်အတွင်းကပြည်သူအခြေပြုစာတင်ကြောင်းတွေမှာစစ်ဆောင်ကလေးငယ်တချို့ဒီရဲ့ပိုင်းရာသီတုပ်ကွေးဖြစ်နေကြသလိုအရေးပြားယောဂါဖြစ်ပွားသူတချို့လည်းတွေ့ရတယ်လို့စစ်ဆောင်တွေကိုကူညီပေးနေသူတူကပြောပါတယ်
။ကျွန်တော်တို့အခုလက်တလုံးမှာဆိုရင်ကျောင်းပေါင်း50ကျော်ရောက်ဖြစ်တယ်ပေါ့။အဓိကတန်ချာဈေးတိုက်တာ။တချို့ကျောင်းတွေမှာဘာသွားတွေ့လဲဆိုတော့ကလေးတွေကရာသီတုပ်ကွေးခံစားနေရတာတွေ့တယ်အပူလွန်ခဲ့တဲ့ယောဂမျိုးပေါ့ရေပြားပေါ်မှာလေအဖုတွေပေါက်တာမျိုးတွေထပ်ပြီးတွေ့နေရရှိတယ်။အဲကျောင်းတွေကတော့ကျွန်တော်တို့လက်တလောမှာဖွင့်တဲ့ရွာတွေကဖွင့်ကြတယ်လို့မဖွင့်တဲ့ရွာတွေကလည်းတခြားသောအခြေအနေကြောင့်မဖွင့်ကြတာမျိုးတွေရှိတယ်။ကျန်းမာရေးအခြေအနေကြောင့်မို့လို့ကျောင်းတွေပိတ်ပြရပါတယ်ဆိုတာမျိုးတော့ကနေ့ကတည်းကဒါပေမဲ့ကျွန်တော်တို့ရောက်ခဲ့တဲ့ရွာတွေမှာခုနကပြောခဲ့တဲ့ရာသီတုပ်ကွေးဆိုတာမျိုးတွေရှိတယ်အဲကျွန်တော်တို့မျက်မြင်တွေ့နေရတာပေါ့ဗျာစေတိုက်သွားရင်ခြေဝါကုသမှုပေးသွားနေရဆိုတော့
ပြည်သူအခြေပြုကျောင်းတွေမှာတက်ရောက်နေတဲ့ဆစ်ဆောင်ကလေးငယ်တွေကို6လတစ်ကြိမ်တန်ချာဈေးလိုက်ပြီးတော့တိုက်ပေးနေတဲ့အချိန်မှာရာသီတုပ်ကွေးအဖြစ်များနေတာကိုတွေ့ခဲ့ရတာပါနှာစီးချောင်းဆူဖျားနာသူတွေလောလောဆယ်များနေပြီမဲ့အသက်အန္တရာယ်စိုးရင်ရောက်တဲ့အထီတော့ဆိုးဆိုးဝါးဝါးဖြစ်နေတာမဟုတ်တာကြောင့်ကျောင်းတွေဆက်ဖွင့်ထားတယ်လို့အညာဒေသကဆစ်ဆောင်တွေကိုကူညီပေးနေတဲ့အညာပြည်တိုင်းတော်လေးများအဖွဲ့တာဝန်ရှိသူက VOA ကိုပြောပါတယ်
။ကလေးတွေအနေနဲ့ကတော့အဖျားလာနာတာတော့ရှိတယ်ပေါ့နော်။ရာသီတကွေးလောက်ပဲရှိတာဗျ။အဲတော့ကျွန်တော်တို့သွားခဲ့တဲ့ကျောင်းတွေမှာပေါ့နော်ကလေးတွေတော်တော်များများလည်းကျောင်းတက်ကြတယ်ပေါ့နော်။ကျောင်းတက်ကြတယ်။ဖျားလာတော့ဒီမိုးရင်းမိုးလို့ဖျားကြတယ်ဗျ။ဖျားရပြီမဲ့သူတို့ကြီးကြီးမားမားဖြစ်တာလည်းတော်တော်မကြားမိဘူးဗျ။ဟုတ်
ကူးဆက်လွယ်တဲ့ဖျားနာမှုတွေဖြစ်ပေမဲ့ရာသီတုပ်ကွေးဖြစ်နေတဲ့ကလေးငယ်တွေကိုတီးတန့်ခွဲထားနိုင်တဲ့အခြေအနေမရှိသလိုကုသဖို့ဆေးဝါးနဲ့ဆေးဝန်တန်းလည်းအလုံလောက်မရှိပါဘူး။တနိုင်တစ်ပိုင်းကူညီတွေနဲ့နီးစပ်ရာအဖွဲ့တွေကဝိုင်းဝန်းကုသကူညီပေးနေရတဲ့အခြေအနေဖြစ်တယ်လို့အညာပြည်တိုင်းတော်လေးများအဖွဲ့တာဝန်ရှိသူကပြောပါတယ်
ကျမရဲ့အနေနဲ့ကတော့တိတန့်သူတို့အတွက်လုပ်ပေးထားတာရေလို့တော့မရှိဘူးဗျဒီတချို့အကြောင်းတွေဆိုရှင်တန်ချာသေးတောင်မှပါလေတနှစ်ပတ်လုံးမတော်ဝလုံးမို့လို့ဒီကျွန်တော်တို့လှမ်းပြီးတော့ချိတ်ဆက်ကူညီတောင်းတာလေးလည်းရှိတယ်ဒီနေမကောင်းဖြစ်တဲ့ဖျားလာနာတယ်ဆိုလို့ရှင်ဒီတိုင်းပဲဒီကြည်လက်ကဆရာမတွေအဲ့လိုမျိုးတွေနဲ့ပဲပြကြတယ်ဗျဟုတ
်လက်နဲ့ကင်ပတိပခတွေပိုဆိုးလာတာနဲ့အမြအစ်ဘေးတင်းရှောင်ရသူတွေလည်းပုံများလာနေပြီးတော့အခုလိုမိုးတွင်းကာလမှာတော့ကျမကြီးလိုအပ်ချက်တွေပုံများနေတာပါစစ်ဘေးဒုက္ခတွေရိဟာပြေးလွှားတင်းရှောင်ရင်ရောက်ရာအရက်မှာကြုံတယ်လို့နေထိုင်ရတယ်လို့စားတောက်ရေးနဲ့အခြေခံကျမကြီးကုသနိုင်မှုအတွက်ကူညီပေးနေသူတွေကိုအားထားနေရတာဖြစ်ပါတယ်လက်ရှိအချိန်မှာရာသီတုပ်ကွေးနဲ့ကုဆက်ယောဂပြန့်နှံ့မှုတွေမဆိုးရအောင်လို့လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးနိုင်အောင်စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ဒေသခံအဖွဲ့တွေကပဲဝိုင်းဝန်းကြိုးပမ်းနေကြတာဖြစ်ပါရဲ့ရှင်